ထိုင်းနိုင်ငံမှာအင်တာနက်အွန်လိုင်းပေါ်ကလှုပ်ကြံဖန်တီးထားတဲ့သတင်းတွေဖြန့်ဝေမှုကိုထိန်းချုပ်ဖို့အာဏာပိုင်တွေကစင်တာသစ်တစ်ခုဖွင့်လှစ်မဲ့အရေးဟာဆိုရင်ဝေဖန်သူတွေကိုနှုတ်ဆက်သွားအောင်ပြစ်မှတ်ထားဆောင်ရွက်တဲ့နေရာမှာတလွဲသုံးလာနိုင်တယ်လို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေနဲ့အတိုက်ခံပါတီတွေကသတိပေးနေပါတယ်။အစိုးရဘက်ကတော့တည်ငြိမ်အေဂျင်ရေးကိုထိပါစေနိုင်တဲ့လှုပ်ကြံသတင်းတွေအချက်လက်အမှားတွေကိုတိုက်ဖြတ်ဖို့ဖြစ်တယ်လို့ပြောပါတယ်။ဇီဆွန်ဘောပီတာရဲ့သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ကဆက်ပြီးပြောပြမှာပါရှင
်။အွန်လိုင်းပေါ်ကလှုပ်ကြံဖန်တီးထားတဲ့သတင်းတွေကိုတင်းတင်းကြပ်ကြပ်ထင်းချုပ်ဆောင်ရွက်တဲ့ဒေတာရင်းနိုင်ငံတွေထဲမှာထိုင်းနိုင်ငံလည်းပါဝင်မယ်လို့Digital စီးပွားရေးနဲ့လူအဖွဲ့အစည်းဆိုင်ရာဝန်ကြီးကကြေညာလိုက်ပြီးဒီစင်တာသစ်ကိုမကြခင်မှာစတင်မဲ့အကြောင်းဩဂုတ်လမှာပြောဆိုခဲ့ပါတယ်။အွန်လိုင်းပေါ်ကသတင်းအမှားတွေကိုစီစစ်ဖို့နောက်ငင်းချမ်းရေးလုံခြုံရေးကိုထိခိုက်စေမဲ့မှားယွင်းဖော်ပြချက်တွေကို Facebook Message ပို့တဲ့ Apps နဲ့တီးတံ Website တို့ကနေတုံ့ပြန်ဆောင်ရွက်သွားမဲ့စင်တာကိုနိုဝင်ဘာလ၁ရက်နေ့မှာဖွင့်လှစ်မယ်လို့နိုင်ငံပိုင် National New Bureau ကဖော်ပြပါဗျ။ဒီစင်တာအနေနဲ့သဘာဝဘေးအန္တရာယ်စီးပွားရေးနဲ့ဗန္ဓာရေးကျန်းမာရေးဆိုင်ရာကုန်ပစ္စည်းတွေချင်းချမှုတွေနဲ့အစိုးရရဲ့မွာဒပိုင်းဆိုင်ရာတို့ကိုအဓိကထားဆောင်ရွက်မယ်လို့လည်းပြောပါဗျ။ဒါပေမဲ့လည်းအတိုက်ခံပါတီတွေနဲ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကတော့စစ်တပ်လိုလားတဲ့အာဏာရဖလန်းပရာချရက်ပါတီကဥဆောင်တဲ့အစိုးရရဲ့အခုလိုစောင့်ကြည့်မဲ့လုပ်ရက်ကစိုးရိမ်စရာရှိတယ်လို့ပြောပါတယ်။လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့ထိုင်းနိုင်ငံကအကြီးတန်းသုတေသီစွန်နိုင်ပရာဆုကအခုလိုပြောပါတယ
်။လုပ်ကြံဖန်တီးတဲ့သတင်းတွေအပေါ်ကင်တွယ်မဲ့အစိုးရရဲ့စင်တာနဲ့ပတ်သက်လို့အထူးစိုးရိမ်ချက်တွေကတော့စင်ဆာဖြတ်တောက်မဲ့နီလန်တစ်ခုဖြစ်လာမှာပါပဲ။ဘာကြောင့်လဲဆိုတော့လုတ်ကြံဖန်တီးတဲ့သတင်းတွေတိုက်ဖျက်ရေးအတွက်ထိုင်းအစိုးရဆောင်ရွက်နေတဲ့လူဆောင်ချက်တွေဟာဆိုရင်ဝေဖန်သူတွေသဘောထားကွဲပြားသူတွေရဲ့ပြောဆိုချက်တွေကိုပဲအထူးအလေးနဲ့ထားဆောင်ရွက်နေတာဖြစ်ပြီးတော့စစ်တပ်နောက်အာဏာရဖလန်ပရရှရတ်ပါတီတို့ရဲ့အစစရှိတယ်လို့သိထားရတဲ့ရင်းမြစ်တွေကအချက်လက်တွေအမှားတွေမုန်တီးမှုအခြေခံစီးရင်လှုပ်ရှားမှုတွေကိုတော့အရေးယူခြင်းမရှိပါဘူး
Digital စီးပွားရေးနဲ့လူအဖွဲ့အစည်းဆိုင်ရာဝန်ကြီးရဲ့ယုံကတော့ဒီကိစ္စနဲ့ပတ်သက်ပြီးဖြေမဲ့သူမရှိဘူးလို့ VOA ကပြောပါတယ်။2014ခုနှစ်တုန်းကစစ်အာဏာသိမ်းခဲ့တဲ့ခေါင်းဆောင်တွေကပြီးခဲ့တဲ့မတ်လမှာအပြစ်အနာစာမကင်းတဲ့ရွေးကောက်ပွဲနဲ့ငါးနှစ်ကြာစစ်အုပ်ချုပ်ရေးကိုအဆုံးသတ်ပြီးအယက်သားအစိုးရအဖြစ်နဲ့နိုင်ငံကိုဦးဆောင်နေတာပါ။စစ်တပ်ကိုဝေဖန်မှုနဲ့စစ်အုပ်ချုပ်ရေးကိုငြင်းချမ်းစွာချီတက်ဆန္ဒပြသူရာနဲ့ချီပြီးစစ်အစိုးရကဖမ်းဆီးတရားဆွဲဆိုခဲ့တာပါမမှန်ကန်ဘူးလို့အစိုးရဘက်ကဆွဆွဲခွင့်နဲ့ဖမ်းဆီးတရားဆွဲဆိုနိုင်တဲ့အာဏာကိုအခုဖွင့်လှစ်မဲ့စင်တာသစ်ကပေါင်းစည်းပေးမဲ့အရေးကလည်းဝေဖန်သူတွေရဲ့ဘုံဆိုးရင်ချက်တစ်ခုဖြစ်ပါတယ်Internet online ပေါ်မှာလွတ်လပ်စွာဖော်ထုတ်နိုင်ရေးစီးရုံးလှုပ်ရှားသူ Thai Netizen Network ရဲ့ပူထွေတီထောင်သူ Artit Surya Wonku ကလည်းသူစိတ်ပူနေတဲ့အချက်ကိုအခုလိုပြောပါတယ်
။မမှန်ကန်ကန်ကျင့်သုံးဆောင်ရွက်လိမ့်မယ်လို့တော့မျှော်လင့်နေစေပါ။ဒီကိစ္စကိုအကောင်းမြင်ကြပါလေ။လောက်ကြံဖန်တီးတဲ့သတင်းတွေနဲ့မမှန်မကန်အချက်လက်တွေကတကယ်တော့ထိခိုက်နစ်နာစေတယ်လို့ကျွန်တော်တို့ယူဆပါတယ်။
ဒါပေမဲ့ဆန်းစစ်ဝေဖန်တဲ့အတွေ့အမြင်တွေကိုလောက်ကျန်ဖန်တီးတဲ့သတင်းတွေဆိုပြီးအနာပိုင်တွေကမကြာခဏဆိုသလိုလုပ်တယ်လို့လဲအာထစ်ကပြောပါတယ်
။အများစုကတော့အစိုးရဆန့်ကျင်သူတွေဒါမှမဟုတ်လဲသဘောထားကွဲပြားသူတွေကိုတကယ်တမ်းပြစ်မှတ်ထားဆောင်ရွက်ချက်တွေကိုကျွန်တော်တို့တွေ့ရပါတယ်။တခါတလေမှသတင်းအချက်အလက်တွေကမှားသလားမှန်သလားဆိုတာတော့ရှင်းရှင်းလင်းလင်းမရှိပါဘူး။အနာပိုင်တွေအနေနဲ့ထုတ်ဖော်ပြောဆိုချက်တွေကိုနှိမ့်ကွစရာနီလန်းတစ်ခုအနေနဲ့အလွယ်တကူသုံးနေတယ်လို့ထင်ပါတယ
်။ Internet online ပေါ်ကရေးသားဖော်ပြချက်တွေနဲ့ပတ်သက်ပြီးထိမ့်ချုပ်တာကဒေတာတွင်းမှာထိုင်းနိုင်ငံတစ်ခုတည်းတင်တော့မဟုတ်ပါဘူး။လောက်ချံဖန်တီးထားတဲ့သတင်းတွေအရေးကင်တွယ်ဖို့မလေးရှားနဲ့စင်ကာပူတို့မှာမကြခင်ကဥပဒေပြုမှုတွေအပေါ်အများစုကအာရုံစိုက်ခဲ့ကြသလိုပဲဒီကိစ္စနဲ့ပတ်သက်ပြီးအရှေ့တောင်အာရှနိုင်ငံတွေမှာသူတို့နီးသူတို့ဟန်ဥပဒေပြုမှုတွေရှိပါတယ်။မြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားတွေ့တဲ့တန်ယိုပဋိပက္ခတွေနောက်ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အင်ဒိုနီးရှားမှာဒီနှစ်အစောပိုင်းရွေးကောက်ပွဲအကြိုကာလလူမျိုးရေးဘာသာရေးတင်းမာမှုတွေဖြစ်ခဲ့ရတာက လူမှုကွန်ရက်မီဒီယာမှာလှုပ်ကြံဖန်တီးတဲ့သတင်းတွေဖြန့်ဝေခဲ့မှုကြောင့်ဆိုပြီးလဲအပြစ်တင်ပြောဆိုကြတာဖြစ်ပါတယ်။